မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ H1N1 တူကွေးရောဂါစစ်ဆေးဆန့်သက်တဲ့ကိရိယာတွေနဲ့စီးပွားတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကပြောတာကို AFP သတင်းတပုတ်မှကိုးကားဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ WHO ကိုပန်ကြားတာမှာချက်ချင်းအကြောင်းပြန်ချက်မရသေးဘူးလို့လည်း AFP ကရေးပါတယ်။လက်ရှိချိန်ထိဆိုရင် H1N1 ရောဂါကိုကူးစက်ခံထားရသူအယောက်30ထက်မနည်းရှိနေပြီဖြစ်ပြီးသေဆုံးသူ6ဦးရှိသွားပါပြီ။သေဆုံးသူတွေဟာဒီ H1N1 ရောဂါပိုးကြောင့်သေဆုံးတာလားဆိုတာအတိအကျမပြောနိုင်ပေမဲ့လည်းသေဆုံးသူတွေမှာတော့ဒီရောဂါပိုးကရှိနေတာပါ။2009ခုနှစ်ကနေ2016ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီ H1N1 ရောဂါပိုးကူးစက်ခံရတဲ့ဖြစ်ရပ်ပေါင်း456ခုရှိတယ်ဆိုတာကျန်းမာရေးဌာနကမှတ်တမ်းတင်ထားပါတယ်။ဒါ့အပြင်ဒီဝက်မျိုးမှာလည်းကျန်းမာတူကွေးရောဂါပိုးတွေ့ထားတဲ့အတွက်ကျောက်ကောင်လေးပေါင်း1000ကျော်ကိုတက်ပြခဲ့ရပြီးကျောင်းလေးကိုလည်းလူလင်လောက်ကိုမိုင်းတိပိတ်ထားပါလေ။ဒီတော့ဒီမှာပဲမြန်မာနိုင်ငံမှာ H1N1 ရောဂါပိုးကူးစက်ပြန့်ပွားနေတယ်ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးတော့မဲ့သူတွေအထူးသတိထားဖို့ခီးမထွက်ခင်မှာကိုယ့်ရဲ့ဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့ပြည်ထောင်စုနိုင်ငံရေးဌာနကတတိပေးချက်ထုတ်ပြန်ထားတာကိုခီးတော့လာရေးဆိုင်ရာအင်တာနက်ဆာမျက်နှာတစ်ခုဖြစ်တဲ့ travelweekly.co.uk မှာဖော်ပြထားပါလေ။